ဤဥရောပသမဂ္ဂဆေးဘက်ဆိုင်ရာစီးမျက်စီကံချမှတ်သူတွေကတောက်ကြံနေမှာ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပါပြီ။ဒါဟာဥရောပဒေသအတွက်တတိယမြောက်အတည်ပြုပေးတဲ့ COVID ကာကွယ်ဆေးပါ။ EU ဟာဒေသရင်းနေထိုင်သူတွေအတွက်ကာကွယ်ဆေးထိုးပြီးလှုပ်ဆောင်ဖို့နှိမ့်ကွင်းနေတယ်လို့အဝေဖန်ခံနေရတာပါ။အခုတော့အသက်55နှစ်အထက်အတွက်ဒီဆေးရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်လက်အပြည့်စုံမရတာကိုစိုးရိမ်နေတဲ့ကြားကပဲဒီဆေးကိုလူကြီးပိုင်းတွေအတွက်ပါထိုးပေးဖို့ EMA ဥရောပဆေးဘက်ဆိုင်ရာအဖွဲ့ကျွမ်းကျင်သူများကော်မတီကတညီတညွတ်ထဲအကြံပေးခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်အတွက်ဒီဆေးရဲ့ထိရောက်မှုဟာရာဂိုင်နှုန်း60လောက်ရှိကြောင်းလူနဲ့ဆန်းသက်မှုတွေမှာတွေ့ရတဲ့အတွက်ဒီဆေးကိုအခြေအနေရဒါမှမဟုတ်အရေးပေါ်အသုံးပြုခွင့်ချထားပေးတာဖြစ်ကြောင်း EMA အကြီးအကဲအမ်မာကော့ကသတင်းတောက်တွေကိုပြောပါတယ်အရင်အတည်ပြုပေးခဲ့တဲ့ Pfizer BioNTech နဲ့ Moderna ကာကွယ်ဆေးတွေကတော့ထိရောက်မှုရာဂိုင်နှုန်း90ဝန်းကျင်မှာရှိပါတယ်ဒီဆေးဟာ Pfizer BioNTech ဆေးလိုအဆမတန်အေးတဲ့အနေအထားမှာတိုးလောင်ဖို့မလိုသလိုဈေးနှုန်းအပြင်လည်းအတော်တက်တာတဲ့အတွက် EU ကျန်းမာရေးအရာရှိအများအပြားကဒီဆေးအတည်ပြုရေးအတွက်ပါဝင်လှုပ်ဆောင်လာကြတာပါ